တရုတ်သမ္မတရှီကျင်ပင်ရဲ့အခုဆလိုက်တဲ့ဥရောပခီးစင်မှာတော့တရုတ်နဲ့ EU ဥရောပနိုင်ငံတွေကြားမှာရှိတဲ့ကုန်သွယ်တက်မမှုကိုလျှော့ချဖို့ကြိုးပမ်းမှုရှိတယ်လို့လေးလာသူတွေကယူဆပါတယ်။တရုတ်သမ္မတရှီကျင်ပင်ဟာ2019ခုနှစ်ကလေးကဆိုရင်ပထမဆုံးဖြစ်တဲ့အခုဥရောပ6ရက်တာခီးကိုတနင်္လာနေ့ကစခဲ့တာပါ။ EU ဥရောပသမ္မတနဲ့တရုတ်နိုင်ငံကြားကုန်သွယ်တက်မမှုတွေရှိနေချိန်ရုရှားကတရုတ်ထောက်ခံမှုတွေနဲ့ပတ်သက်လို့ဥရောပမှာစိုးရိမ်မှုတွေတိုးနေချိန်မှာပဲဒီခီးစင်ဖြစ်လာတာဖြစ်ပြီးတော့ခီးစင်အတွင်းတရုတ်သမ္မတဟာပြင်သစ်ဆာဗီးယားနဲ့ဟန်ဂရီနိုင်ငံတို့ကိုလည်းတွေ့ရအောင်မှာဖြစ်ပါတယ်။ဒီခီးစင်အတွင်းမှာပဲယူကရိန်းကရုရှားစစ်နဲ့ဒီအစ္စရေးဟားမတ်စ်ပရီခါကိစ္စတွေရေးပါလာချိန်မှာပဲဥရောပနဲ့ကုန်သွယ်တက်မမှုကိုဖြေရှင်းနိုင်ဖို့ကတော့သမ္မတရှီကျင်းပင်ကပထမဆုံးကြိုးပမ်းလိမ့်မယ်လို့လေးလာသူတချို့ကသုံးသပ်ပါတယ်။တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးကိုစုံစမ်းစစ်ဆေးရမယ်ဆိုပြီးတော့ဥရောပဘက်မှဖြစ်လာချိန်မှာပဲအခုသမ္မတရှီကျင်းပင်ခီးစင်ဟာတရုတ်ပေါ်တက်မာတဲ့ကုန်သွယ်ရေးစီးမျဉ်းတွေ EU ကချမှတ်ဖို့လုပ်နေတာတွေနှောင့်နှေးလာဖို့လုပ်တာဆိုပြီးတော့ထိုင်ဝမ်မျိုးသားဒန်ဝါတက္ကသိုလ်က EU တရုတ်ကျောင်းကြီးဆက်ဆံရေးကျောင်းကြီးသူဖြစ်တဲ့ Susan and Franzi ကသုံးသပ်ပါတယ်။တရုတ်ကကမတ်ထာလုပ်တဲ့တရုတ်နဲ့အရှိနဲ့ဒီဘိုးဥရောပအကြာပူပေါင်းဆက်သွယ်ရေးကနေပြီးတော့နိုင်ငံတော်ပြများနှုတ်ထွက်လာတဲ့အချိန်မှာပဲအခုဟန်ဂရီနဲ့ဆာဗီးယားခီးကိုကြည့်မယ်ဆိုရင်အရှိနဲ့ဘိုးအာရှဒေသကိုတရုတ်ကလွှမ်းမိုးထားတော့မယ်ဆိုတာကိုပြဖို့အတွက်ရှီကျင်းပင်ကမျှော်လင့်ထားဖို့ရတယ်လို့လည်းဖရန်စန်စီကသုံးသပ်ထားပါတယ်